စစ်တပ်ကအနာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရက်နေ့ကလေးကထိန်းသိမ်းခံနိုင်ရတဲ့နိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကျန်းမာရေးကောင်းမွန်ရတယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေအဖွဲ့ဝင်ရှေ့နေကြီးဦးခင်မောင်စောကပြောပါတယ
် By the appearance on the screen of the video ဒေါ်အောင်ဆန်းစုကြည် seems to be in a good health she
ဗီဒီယိုထဲမှာတွေ့ရတော့ကတော့ဒေါ်အောင်ဆန်းစုကြည်ကျန်းမာရေးကောင်းမွန်ရပါတယ်ရှိနေတဲ့အမှုတွေအဖြစ်အကျိုးဆောင်ရှိနေတဲ့တရားတွေ့ရဖို့သူကတောင်းဆိုခဲ့ပါတယ်လို့ဦးခမောင်စောက AFP သတင်းဌာနကိုပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေတူဖြစ်သူဒေါ်မင်းမင်းဆိုးဟာနေပြည်တော်ကရဲစခန်းတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့တွေ့ဆုံဝင်ရခဲ့တာဖြစ်ပြီးအမှုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကရှိနေတဲ့လူကိုယ်တိုင်းပဲတွေ့ဆုံပြောဆိုခြင်းပြီးရဲတွေရှိမှဗီဒီယိုဆက်သွယ်ရေးနဲ့ပြောဖို့သဘောမတူခဲ့ဘူးလို့ဒေါ်မင်းမင်းဆိုးကလည်း Riders တင်းတနာနဲ့တယ်လီဖုန်းဆက်သွယ်ချိန်တွင်ပြောခဲ့ပါရယ်ဒေါ်အောင်ဆန်းစုကြည်ဟာအသားအရေကောင်းတာတွေ့ရတယ်လို့ရှေ့နေဒေါ်မင်းမင်းဆိုးကပြောပါရယ်ဒေါ်အောင်ဆန်းစုကြည်ကိုပေးထားတဲ့တရားရုံးချင်းကအီဘီလာတရက်နေ့ဖြစ်ပြီးအဲ့ဒီမတိုင်ခင်တရက်မှာရှေ့နေကတွေ့ခွင့်ရတာပါဒေါ်အောင်ဆန်းစုကြည်စပြီးအဖမ်းခံရခြင်းကလေးကဆိုရင်ဒေါ်မင်းမင်းဆိုးဟာပထမဆုံးတွေ့ခွင့်ရတဲ့ပြင်ပလူဖြစ်ပါရယ်ဒေါ်အောင်ဆန်းစုကြည်အပေါ်စစ်ကောင်စီကတွင်ကုံထုတ်ကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးရန်တွေတာစီကာဝေးဆိုင်ရာဥပဒေတွေနဲ့တရားစွဲဆိုထားတဲ့အပြင်ဒေါ်လာတွေရွှေတွေယူရဲဆိုပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောထားပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုဒေါ်လာငွေအများပြားနဲ့ရွှေတွေပေးခဲ့ရတယ်ဆိုပြီးပြောထားတဲ့စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေနဲ့ရန်ကုန်တန်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ဗီဒီယိုတွေကိုလည်းစစ်ကောင်စီကပြသခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့ကရှေ့နေကြီးဦးခမောင်စောကတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးဥပဒေနဲ့အညီစောင့်ရွက်သွားမယ်လို့ပြောထားပါတယ်။